မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဆိုရတက်တက်လာခဲ့ပြီးတဲ့နောက်သမ္မတရဲ့အိန္ဒိယနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်သမ္မတဦးထင်ကျော်ဟာမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုဒီကနေ့စတင်ထောက်ခေါ်သွားပြီဖြစ်ပါတယ်။အိန္ဒိယသမ္မတပရနတ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့စီးပွားရေးကုံသွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကဆွေးနွေးမဲ့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာ၄ရက်တာကြာမြင့်မှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။နိုင်ငံတော်သမ္မတဦးထင်ကျော်နဲ့သမ္မတကတော်ဒေါ်စုစုလွင်တို့ဦးဆောင်တဲ့မြန်မာချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံသမ္မတပရနတ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့ဒီကနေ့ဩဂုတ်လ28ရက်နေ့စနေနေ့မနက်9နာရီမှာနေပြည်တော်ကနေအိန္ဒိယနိုင်ငံကိုထွက်ခွာပြီးတော့ဒေသစံတော်ချိန်မနက်10နာရီမှာတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။သမ္မတကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ဘီဟားပြည်နယ်ခါယာခရိုင်အုပ်ချုပ်ရေးမှူးတို့ကခီးဦးကျူဆိုခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းစင်မောင်အလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ဟာသူ့ရဲ့၄ရက်တာခီးအစမှာပဲဗုဒ္ဓဂါယာကိုတွားရောက်ဖို့ရှိတယ်လို့သမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။တော်တော်ကျွန်တော်အကြမ်းဖျင်းသိတာကတော့အခုကဗုဒ္ဓဂါယာရင်သွားမယ်ပြီးရင်မှ New Delhi State Visit သွားမယ်အဲ့လိုသိရတာဟုတ်အကြမ်းဖျင်းပါငွေကြီးတွေပါသွားတယ်အဲ့ဒါ30နှစ်ရှိ
ဒီကနေ့စနေနေ့မှာတော့သမ္မတဦးထင်ကျော်ဟာမဟာဗောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ပြီးရှီဟောင်းတုတေသနာပြတိုက်ကိုတွားဖို့ရှိတယ်လို့မနေ့ပြန်တနင်္ဂနွေနေ့မှာတော့တက်မဟာရှိရာအာဂရာကိုတွားရောက်မှာဖြစ်ပါတယ်အိန္ဒိယသမ္မတပရနတ်မူခာဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံမှုစီစဉ်ထားပါတယ်မြန်မာသမ္မတဦးထင်ကျော်ဟာတနင်္လာနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံနားလည်မှုစာကြုံလွှာအများပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့အိန္ဒိယမြန်မာနိုင်ငံကြားစီးပွားရေးကုံသွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးပြီးအိန္ဒိယမြန်မာနယ်စပ်ဒေသတွေအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးကုံသွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်မှုရှိတယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံရေးလေ့လာသူဦးအောင်သူငယ်ရဲ့အမြင်ကတော့
အဲကျွန်တော်မြင်လာတော့အိန္ဒိယကကျွန်တော်တို့နဲ့ဒီနေဆက်မှာသူတို့ဟိုဟာဟိုက်ဝေးပေါ့နော်အဝေးပြေးကားလမ်းမကြီးဖောက်ဖို့စီမံကိန်းတွေပါလေရှိပါတယ်ဆိုတော့အဲ့လားအပြင်ဟိုတချို့ဒီသူတို့ကလည်းအိန္ဒိယဘက်ကနေပြီးတော့ဒီအရှိမျော်တဲ့မူဝါဒပေါ့နော်ကျွန်တော်တို့အရှိနိုင်ငံတွေနဲ့ဆက်ဆံရေးမူဝါဒရှိတဲ့ခါကျတော့ဟိုစီးပွားရေးသဘောအရဆိုလို့ရှိရင်ကျွန်တော်တို့တချို့အကျိုးအမြတ်တွေရှိနိုင်ပါတယ
်မြန်မာနိုင်ငံနေနဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒတဲ့အတိုင်းအိန္ဒိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်အိန္ဒိယနိုင်ငံတို့နဲ့နိုင်ငံချင်းချစ်ကြည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်ဖို့ကြိုးစားနေတာဖြစ်တယ်ဆိုတာကိုလည်းဦးအောင်သူငင်းကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့တရုတ်နဲ့အိန္ဒိယဆိုတာကဟိုအိန္ဒိယချင်းနိုင်ငံလည်းဖြစ်တယ်နောက်တစ်ခါအင်အားကြီးတဲ့နိုင်ငံတွေလည်းဖြစ်တယ်လေ။ဆိုတော့အဲ့တော့ရေဘူးရပြောရင်တော့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတဲ့သဘောမျိုးထောက်နေထင်ပါတယ်။အဲ့တော့ခုနပြောတဲ့အတိုင်းပေါ့နော်ကျွန်တော်ကုံတော်ရေးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ်။နောက်တစ်ခါအိနယ်စပ်မှာကြတော့တချို့နာဂသဘုံကိစ္စမျိုးတွေကဒါတစ်ခါတလေလဲဟိုသူတို့ဆွေးနွေးနေကြတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒီကိစ္စကြီးလဲပါကောင်းပါမယ်လို့ထင်ပါတယ
်မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အတွင်းမှာမြန်မာနိုင်ငံတွေကနေအိန္ဒိယအစိုးရကိုပုံကန်နေတဲ့လက်နက်ကိုင်တွေရဲ့အရေးကိုလည်းဦးစားပေးဆွေးနွေးဖို့ရှိပါတယ်ဆိုတာအိန္ဒိယနိုင်ငံနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးဆုစမာစရာဂျက်တရက်တာခီးစဉ်ဖြစ်လာရောက်ခဲ့ပြီးတော့နိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဟာလည်းမကြခင်လတွေအတွင်းမှာအိန္ဒိယမှာကျင်းပမဲ့ဘင်းစတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုထားပါတယ်ရှင်။